ဒုတိယအကြိမ်မြောက်မဘာသာညီလာခံမှာဘယ်လိုအကြောင်းအရာတွေကိုအဓိကထားပြီးဆွေးနွေးခဲ့ကြလဲရှင
်။အကြောင်းအရာတွေကတော့ခေါင်းဆောင်ပါပဲခင်ဗျာ။တနင်္ဂနွေလုံးဖြစ်ပေါ်နေတဲ့အခြေအနေတွေပေါ့အဲ့ဒါတွေကိုလည်းပြည်ထောင်တိုင်းဒေသအကြီးကြီးကသူတို့ဆွေးနွေးကြပါတယ်။နောက်ပြီးတော့လောလောဆယ်မှာကျွန်တော်တို့အလွန်အဆွေးနွေးပွဲတွေရှိသလိုတိုင်းပြည်နယ်ဒီဒီရဲ့တင်ပြချက်တွေရှိတယ်ပေါ့။ဒီအကြောင်းအရာတွေကတော့ဆုံးပါတယ်။ဟိုနယ်သဘောထားကြီးညာချက်မှာဒါတွေကိုဖော်ပြထားပါတယ်ခင်ဗျာ။
ဟုတ်ကဲ့ရှင်ဘလို့အကြောင်းအရာချက်လက်တွေသဘောထားကြေညာချက်မှာပါဝင်တာလဲရှင
်သဘောထားကြေညာချက်အလုံးပေါင်း12ချက်ကျွန်တော်တို့ထုတ်ပြန်ပါတယ်12ချက်မှာသင်္ကုတ္တရကုန်းတော်ဘောကရွှေတကုံစီတော်မြကြီးကိုမထိခတ်အောင်အဲ့ဒီနားမှာစောက်ဝူတွေသဘောထားပေါင်းရင်ထိတာတွေကိုမစောက်လို့ကြဖို့တိုက်တွန်းတဲ့အချက်တွေပါပါတယ်နောက်ပြီးတော့သေစီပင်ကလေးအရေးကိုခြံတွယ်တဲ့နေရာမှာလည်းပဲသင်္ကတကဆရာကိုယူမဆိုင်ပဲနဲ့ဒီမိမိနယ်မြေအတွင်းမှာလုံးဝလက်မခံဘူးပေါ့နော်အဲ့ဒါကိုလည်းတိုက်တွန်းတာပါပါတယ်။အရင်သား135မျိုးမှမပါတဲ့သင်္ကလီလူမျိုးတွေကိုရိုဟင်ဂျာနာမည်တက်ပြီးတော့နိုင်ငံသားဖြစ်အောင်ဒူမိုင်အပြစ်လုပ်နေတဲ့အမေရိကန်နဲ့ကုလသမဂ္ဂအပါအဝင်အဖွဲ့အစည်းမှန်သမျှကိုကန့်ကွက်ချုပ်ချပါတယ်
။ဒီမဘာသားကဥဆောင်ရေးဆွဲနေတဲ့မျိုးဆောင်ဥပဒေကလည်းလွှတ်တော်မှာပြဋ္ဌာန်းဖို့ပေါ့နော်ဒီပြင်ဆင်နေကြပြီ။အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဘာတွေဆက်ပြီးလှုပ်ဆောင်သွားဖို့ရှိပါလဲရှင
်။အဲ့ဒီကိစ္စကစညာချက်ရှိမှာပါပါတယ်ဥပဒေတကူကတော့ပြန်ထမ်းလိုက်ပြီပေါ့လေလူကြီးထင်းကြီးချင်းဆံရဥပဒေဒီဘုရားဘာသာမြန်မာအမျိုးသမီးများလက်ထက်စညာချင်းဆံရဥပဒေရဲ့တရင်များသမယအစနစ်ကျဆုံးချင်းဆံရဥပဒေရဲ့ဘာသာကူးကြောင်းချင်းဆံရဥပဒေသုံးခုကြံတော့ဒါကိုပြန်ထမ်းပေးဖို့အတွက်သွတ်တော်ကိုယ်စားလှယ်များအနေဖြင့်ဒါထောက်ခံကြဖို့ဒါတိုက်တွန်းတဲ့ဒီသွတ်တော်နီးလမ်းနဲ့ဒီဥပဒေသုံးချက်ကိုအစစ်အစပြဋ္ဌာန်းလိုက်မယ်လို့လည်းကျွန်တော်တို့ကယုံကြည်တဲ့အတွက်ကြောင့်စောင့်ကြည့်နေပါတယ
်ရွှေတကုံကိစ္စနဲ့ပတ်သက်ပြီးတော့ညီလာခံမှာဘလို့တွေဆွေးနွေးဆုံးဖြတ်ထားလဲရှင်နောက်ပြီးတော့မဘာသာအနေနဲ့ရောဘသူတွေနဲ့ညှိနှိုင်းပြောဆိုသွားဖို့ရောစီစဉ်ထားပါတယ်ရှင်
ကျေကွန်ပစ္စာကတော့အနေနဲ့ထူးခြားတာလေးတစ်ခုဖြစ်သွားပါတယ်။အဲ့ဒါကတော့ပြည်တော်ကာကွယ်စောင့်ရှောက်ရေးအဖွဲ့ဖွဲ့စည်းပြီးတော့ကျွန်တော်တို့ဒီနေ့တောင်းတရင်းမှာလည်းပဲခုနေ့ကပြည်သူ့ရှင်းလင်းပွဲတွေပါတန်းဖက်ပွဲတွေကျွန်တော်လုပ်ခဲ့ပါတယ်။အခုလည်းမဘာသာညီလာခံရဲ့ပထမနေ့ညမှာဆွေးနွေးပြီးတဲ့အခါကျတော့နောက်တစ်နေ့မှာကျွန်တော်လက်မှတ်ထိုးတဲ့အစီအစဉ်တွေကျွန်တော်တို့ကလုပ်ပါတယ်။အဲ့ဒါကိုသမတ္တအစ်တော်ကိုသင်ပြဖို့ဆိုတဲ့အစီအစဉ်ကျွန်တော်တို့ဆောင်ရွက်ပါတယ်။ဒါပေမဲ့အဲ့ဒီနေ့မနေ့ကပေါ့လေအဲ့ဒီနေ့မှာပဲဟိုရန်ကုန်တိုင်းစစ်ဌာနချုပ်တိုင်းမှုနဲ့ကာလုံဝန်ကြီးပေါ့ဒါသူတို့ဖွဲ့တွေကတွေ့ဆုံနေမှာလဲဆိုလို့ကျွန်တော်တို့လက်ခံဆုံတဲ့အခါမှာဒီပြည်သူတွေရဲ့အနာကိုဟိုလိုက်ရောတဲ့အနေနဲ့နောက်ပြီးတော့လည်းပဲအကျဲအကျဲမရှိချင်တဲ့ဘုံနဲ့ချွေတကုံစီတော်ကြီးအနီးမှာဒီစောက်နေတဲ့ကုံတီတီဝမ်းအပါဝင်ပေါ့လေဒီစီမံကိန်းတွေကိုလုံးဝရပ်ဆိုင်းဖို့အတွက်သူတို့အမခံပါတယ်ဆိုတဲ့အကြောင်းကိုလာရောက်ကြည့်ပြပါပါတယ်
ဟုတ်ကဲ့ရှင်ဆဆောကပြောတဲ့ထဲမှာဒီညီလာခံမှာရွှေတကုံစီရီတော်ကိုပေါ့နော်ကာဝယ်ဆောင်ရှောက်ဖို့အတွက်လက်မှတ်ကောက်ခံနေဆိုတဲ့ဥစ္စာကလာရောက်ညှိနှိုင်းတဲ့အတွက်ကြောင့်မို့လို့ပြတ်သွားပြီလားရှင်အဲ့ဒီဥစ္စာရောဘယ်လိုခြေနေမျိုးရှိနိုင်မလဲရှင
်အဲလက်မှတ်ကောက်ခံတဲ့ဥစ္စာကိုတော့ကျွန်တော်တို့ကအပြီးအစီကောက်ခံလိုက်ပါပြီအားလုံးပေါင်း3000ကျော် 4000 လောက်ကျွန်တော်တို့လက်မှတ်တွေစုဆောင်ထားတယ်ပေါ့လေနောက်အရင်ကတည်းကကျွန်တော်တို့ရှာနေတာဖြစ်တဲ့အတွက်ကြောင့်တခြားမျိုးတွေဒီမှာထိုးထားတဲ့လက်မှတ်တွေလည်းရှိပါတယ်ဒါတွေအားလုံးကိုကျွန်တော်တို့ကမှတ်တမ်းအနေနဲ့သမိုင်းမှတ်တမ်းအနေနဲ့သိမ်းဆည်းထားမှာပါသိမ်းဆည်းထားပြီးတော့လိုအပ်တဲ့အချိန်မှာအခုပြန်အသုံးချရင်လည်းသုံးချပါလိမ့်မယ်
။ဒါဆိုလို့ရှိရင်အစိုးရဘက်က15ရက်အတွင်းဒီစီမံကိန်းနဲ့ပတ်သက်ပြီးရောပြတ်သားတဲ့ဆုံးဖြတ်ချက်တစ်ခုပေးမယ်လို့ကတိပေးသွားတာပေါ့
။ဟုတ်ပါတယ်ခင်ဗျာအဲ့ဒါလိုကတိပေးသွားတာပေါ့။ထက်ကပေးတဲ့ကတိကတော့ဒီစီမံကိန်းကိုလုံးဝရပ်ဆိုင်းမှပြီလို့သူတို့ကကတိပေးသွားတယ်။ဒါပေမဲ့ကျွန်တော်တို့ကဟိုသေချာအောင်လို့လူထုသေချမ်းသာအောင်လို့လူထုကိုလည်းညင်ညာပေးပါဆိုပြီးတော့အဲ့ဒါကိုတိုက်တွန်းတာဖြစ်ပါတယ်
။ဟုတ်ကဲ့ပါရှင်။အခုလိုမျိုးဖြည့်ကြပေးတဲ့ဥမ္မာမောင်ကိုကျေးဇူးများရည်တင်ပါတယ်ရှင်
။ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာ။